Bangladesh နဲ့ မြန်မာ နယ်ခြား လက်မြစ်ထဲမှာ Rohingya တွေ စီးနင်းလာတဲ့ လှေ နစ်မြုပ်တဲ့အတွက်ကြောင့် ကလင်ငယ်တွေ အပါအဝင် လူ 10 ဦးထက်မနည်း တေဆုံးသွားရပါတယ်။ စစ်ပွဲတွေ ဖြစ်ပွားနေတဲ့ မြန်မာ နိုင်ငံက ထွက်ပြေးလာတဲ့ Rohingya 29 ဦး စီးနင်းလိုက်ပါလာတဲ့ လှေ နစ်မြုပ်သွားတာလို့ Bangladesh Technet Data အုပ်ချုပ်ရေးကောင်စီဝင်က AFP သတင်းဌာနကို ပြောထားပါတယ်။ မနေ့က နစ်မြုပ်သွားတဲ့ လှေ ပေါ်မှာ လိုက်ပါလာသူ တချို့ကတော့ ကမ်းခြေကို ရောက်အောင် ကူးခံနိုင်ခဲ့ ပြီးတော့ အခုခါမှာတော့ အလောင်းပေါင်း 10 လောက် ဆေးယူ ရရှိထားပါတယ်။ ဒါပေမဲ့ လူ တချို့ကတော့ ပျောက်ဆုံးနေသေးပါ မြန်မာ နိုင်ငံ ရခိုင် ပြည်နယ်မှာ အာရခ တပ်တော် AA နဲ့ စစ်တပ်အကြား အထူးသဖြင့် ဗိုလ်ချုပ်မှုကြီး မင်းအောင်လှိုင် 2022 ခုနှစ် စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း တိုက်ပွဲတွေ အကြီးအကျယ် ဖြစ်ပွားလာခဲ့ ပြီးတော့ အာရခ တပ်တော် AA က ရခိုင် ဒေသ အများအပြားကို သိမ်းပိုက်ထားတာပါ 2019 ခုနှစ်မှာ မြန်မာ စစ်တပ်က ရခိုင် ပြည်နယ် အတွင်း စစ်ကြောင်းထိုးပြီး နယ်မြေ ဒေသ ရှင်းလင်းရာက နေ ဒေသ ခံ ရိုဟင်ဂျာ အများအပြား Bangladesh နိုင်ငံ ဘက်ကို စတင် ထွက်ပြေးခဲ့ရတာ နဲ့ ပတ်သက်လို့ ကုလ သမဂ္ဂ က လည်း လူမျိုးတုံး တပ်ဖြတ်မှုဖြင့် စုံစမ်း စစ်ဆေးနေပါတယ် Bangladesh နိုင်ငံမှာ ရိုဟင်ဂျာ 1000 လောက် ခိုးလုံနေထိုင်ပြီး အခုချိန်ထိလည်း စစ်ပွဲတွေကြောင့် မြန်မာ နိုင်ငံက နေ နောက်ထပ် ရိုဟင်ဂျာ အများအပြား ထွက်ပြေးနေကြရပါတယ်ရှင်